မြန်မာလွှတ်တော်ရွေးကောက်ပွဲနောက်ဆုံးမဲရလအခြေအနေနိုင်ငံတကာရဲ့တုံ့ပြန်မှုတွေကိုစူးစီးတင်ပြပေးပါမယ်ကျမသင်္ကီထိုက်ပါ COVID-19 ကပ်ဘေးကာလစီကံတွေနဲ့ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတရားဝင်အနိုင်ရသူတွေဖြစ်ရွေးကောက်ပွဲကော်မရှင်ကကြေညာထားတဲ့25ဦးလုံးမှာအလုံးကလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုယ်စားလှယ်တွေဖြစ်ပါတယ်အများစုအယုံဆိုင်ကြတဲ့ပြည်내မဲဆန္ဒနဲ့တချို့မှာပါ NLD အနိုင်ရပါတယ်။လုတ်ပိုင်ခွင့်အလွဲသုံးစားလုပ်တယ်လို့ပြည်내လွှတ်တော်ကမဲခွဲအတည်ပြုချက်နဲ့ကရားဝန်ကြီးချုပ်ယာရုကနေဖေရှားခံခဲ့ရသူ UL ဖောင်းရှိုဟာလည်းကရားပြည်내မဲဆဲအမှတ်နဲ့မဲဆန္ဒနဲ့မှာပြည်내လွှတ်တော်ကိုယ်စားလှယ်အဖြစ်ပြန်လည်ရွေးကောက်ခံရပါတယ
်။ UL ဖောင်းရှိုနိုင်ငံသားစီစီကတ်မန်နှင်းမြင့်ဆောင်မဆာနာနိုင်3939913မဲဆန္ဒနဲ့မဲဆဲနဲ့ကိုစားပြုပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ
အစိုးရရုပ်တံကနေခြေညာသွားတာပါနွေမာလာ9ရက်နေ့ပြည်내နဲ့တိုင်းဒေသကြီးလွတ်တော်ကိုစလဲအနိုင်ရသူအဖြစ်ရွေးကောက်ပွဲကော်မရှင်ကခြေညာလိုက်တဲ့16ဦးစလုံးမှာအလုံးက NLD ကိုစလဲတွေဖြစ်ပါတယ်တိုင်းဒေသကြီးတွေအပြင်ကယားနဲ့ချင်းပြည်နယ်မှာ၄နေရာတရားဝင်အနိုင်ရထားပါတယ်တမတော်ကာကွယ်ရေးဦးစီးချုပ်ကတိုက်ရိုက်ခန့်အပ်ခွင့်ရှိတဲ့ပြည်တော်စုလွတ်တော်အမတ်ဦးရေ၄ပုံတစ်ပုံရဲ့ထောက်ခံမှုမရဘူးဆိုရင်နိုင်ငံရေးပါတီတွေအနေနဲ့အစိုးရဖွဲ့နိုင်ရေးပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်၂ရပ်ပေါင်းပြည်တော်စုလွတ်တော်မှာအမတ်ဦးရေ322ဦးရဖို့လိုအပ်ပါတယ်ပြီးခဲ့တဲ့လွတ်တော်နှစ်ကြိမ်စလုံးမှာတော့ NLD ဟာလွတ်တော်ရင်းစစ်တပ်ကိုယ်စားလှယ်တွေရဲ့ထောက်ခံမှုမရခဲ့ပါဘူးနွေမာလာ၉ရက်နေ့ရွေးကောက်ပွဲကော်မရှင်ရဲ့ပထမဆုံးထုတ်ပြန်တဲ့အမျိုးသားလွတ်တော်အနိုင်ရ၉စလဲ၃ဦးမှာအလုံးက NLD ဖြစ်ပါတယ်။ပြည်သူလွတ်တော်အနိုင်ရ၆ဦးကလည်း NLD ကဖြစ်ပါတယ်။ဒါကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့တရားဝင်အတည်ပြုညင်ညာထားချက်ပါ။လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကတော့ရွေးကောက်ပွဲမှာအများစုနိုင်မယ်လို့ခန့်မှန်းထားတဲ့အကြောင်းပြောခွင့်ရဒေါက်တာမျိုးညွန့်က VOA ကိုပြောပါတယ်
။အစည်းအဝေးကဖွဲ့ဖို့လိုအပ်တဲ့322ဦးပြည်ထောင်စုလွတ်တော်နေရာတော့ကျော်သွားပါပြီကျွန်တော်တို့390ဟိုတော့ဒါဆို2015တုန်းကရလက်ပေါ့ဒါဟိုပါထပ်ကျော်လိမ့်မယ်လို့ကျွန်တော်ကတော့အခုတော့မှန်းထားတယ်ဒါပေမဲ့အတိအကျတော့ကျွန်တော်တို့မပြောနိုင်ပါဘူ
း NLD ကတီးကြပြုစုထားတဲ့ရွေးကောက်ပွဲအနိုင်ရ90စီရင်မှာတော့နိုဝင်ဘာ9ရက်နောက်ဆုံးရလက်အဖြစ်ပြည်သူလွတ်တော်58နေရာနဲ့အမျိုးသားလွတ်တော်4နေရာနိုင်ပြီလို့ဖော်ပြထားပါတယ်NLD အနိုင်ရနေတဲ့အပေါ်မျှော်လင့်ချက်တွေလည်းရှိနေကြပါတယ်။ရန်ကုန်မြို့ကန်ဦးကျော်မင်းဟန်ကတော့
အရင်ရွေးကောက်ပွဲတွေနဲ့ဆိုင်ရင်ပို့ပြီးတော့အားရကြီးနေနှစ်သက်တယ်လို့ပြောရမှာ
။ COVID-19 ကပ်ဘေးရောဂါတားဆီးကာကွယ်ရေးစီမင်းတွေနဲ့ရွေးကောက်ပွဲကျင်းပနိုင်ခဲ့တဲ့အပေါ်ဦးကျော်မင်းဟန်ကအားရကြီးနေတာပါ။ရန်ကုန်မြို့ကန်ဒေါ်နုနုကတော့လာမယ့်အစိုးရတဲ့၅နှစ်သက်တမ်းမှာစီးပွားရေးပိုကောင်းဖို့လိုလားနေပါတယ်
။အနီးကမပြေလည်တဲ့လူတွေဆိုတော့စီးပွားရေးပြေလည်ချင်တာပေါ့နော်။
အောင်မြောင်ချင်းပါခဲ့တဲ့ရွေးကောက်ပွဲအပေါ်အမေရိကန်ပြည်ထောင်စုကဂုဏ်ပြုချောင်းတနင်္လာနေ့မှာနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကကြေညာချက်ထုတ်ပြန်ထားပါတယ်။ဆေးဥချုပ်မှုအဆုံးသတ်ပြီးနောက်နိုင်ငံတော်ဝန်ရှင်ပြိုင်နိုင်တဲ့ဒုတိယမြောက်ရွေးကောက်ပွဲဖြစ်တဲ့အခုလွတ်တော်ရွေးကောက်ပွဲတွေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုအတွက်အရေးကြီးတဲ့အဆင့်တစ်ရပ်ကိုတက်လှမ်းမှုအဖြစ်အမေရိကန်အစိုးရကအသိအမှတ်ပြုချောင်းနိုင်ငံခြားရေးဝန်ကြီးပွန်ပီယိုရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါအပြင်ပိုပြီးဒီမိုကရေစီနှီးကြတဲ့အယက်သားအစိုးရဖြစ်ရေးအဟံတားတွေဖြစ်တဲ့လွှတ်တော်ထဲမှာအခြေခံဥပဒေပြဋ္ဌာန်းချက်အရရွေးကောက်ခံစရာမလိုပဲစစ်တပ်ကလွှတ်တော်အမတ်နေရာအများအပြားရယူထားမှုရိုဟင်ဂျာတွေအပါအဝင်မဲပေးခွင့်ဆုံးရှုံးရသူတွေအရေးမဲပေးပွဲမကျင့်ပနိုင်တဲ့နေရာတွေနဲ့လွှတ်တော်ကိုယ်စားလှယ်လောက်အရေးအချင်းမပြည့်မီဘူးလို့တစ်ဖက်သက်ဆုံးဖြတ်ခံရပြီးဝင်ရောက်ရှင်ပြန်ခွင့်မရခဲ့သူတွေအရေးကိုတော့အမေရိကန်ကစိုးရိမ်ချောင်းလဲဖော်ပြပါတယ်အမျိုးသားပြန်လည်ရင်ကြားစေရေးဖွံ့ဖြိုးမှုနဲ့ဒီမိုကရေစီအရေးကြိုးစားကြတဲ့မြန်မာပြည်သူတွေရဲ့ခိုင်မာတဲ့မိဖက်အဖြစ်အမေရိကန်ဆက်လက်ယက်တည်နေချောင်းလဲဝန်ကြီးပွန်ပီယိုကကြေညာချက်မှာပြောပါတယ်။မြန်မာအစိုးရကရိုဟင်ဂျာအုံနှုံကိုအတိအမှန်မပြုတဲ့တိမ့်နဲ့ချီတဲ့ဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်မှာဆက်ပြီးရှိနေစေဖြစ်သလိုရခိုင်ပြည်နယ်တွင်းကဒုက္ခသည်စခန်းတွေမှာခိုလုံနေရသူတွေနေရရင်မှာဆက်လက်နေထိုင်နေရသူတွေလဲနိုင်ငံသားကိစ္စကြောင့်မဲပေးခွင့်မရပါဘူး။ဥရောပသမဂ္ဂကလည်းမြန်မာရွေးကောက်ပွဲအောင်မြင်မှုကိုကြိုဆိုပါတယ်။ရွေးကောက်ပွဲမှာငြိမ်ငြိမ်ချမ်းချမ်းရှိပြီးလူမှုပါဝင်မှုတက်တက်ကြွကြွရှိတဲ့အပေါ်ဥရောပသမဂ္ဂ EU ကချီးကျူးဂုဏ်ပြုထားပါတယ်။ 2008 ခုနှစ်အခြေခံဥပဒေဟာဆိုရင် မြန်မာ နိုင်ငံမှာ ဒီမိုကရေစီ နှိမ့်ချအပြည့်အဝဆောင်ရွက်နိုင်ရေး အထူးအဟံအတားဖြစ်နေကြောင်း အခြေခံအခွင့်အရေးတွေကိုကျင့်သုံးထားမှလည်း အတားအဆီးဖြစ်စေတယ်လို့ EU ရဲ့ကြေညာချက်ကဖော်ပြပါတယ် ဒါပြင်ရိုဟင်ဂျာတွေအပါအဝင် နိုင်ငံတွင်းကလူနည်းစုတွေ မျိုးနွယ်စုတွေ ဘာသာပေါင်းစုံအလုံးပါဝင်နိုင်ရေးအတွက်ကိုတော့ EU ကဆက်ပြီးတောင်းဆိုထားပါတယ်ရှင် ကျွန်မသင်္ကီထိုက်ပါ